မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေမှာအရမထိမ့်သိမ်းခိုင်းစေခံရတဲ့လိန်လယ်တဲ့အလုပ်တွေတီထောင်မှုဆွဆွဲချက်နဲ့ဟောင်ကောင်သား၅ဦးကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်။မြန်မာ၊ကမ္ဘောဒီးယား၊ထိုင်းနဲ့လာအိုတို့လိုနိုင်ငံတွေမှာဝင်ငွေကောင်းတဲ့အလုပ်ကိုင်တွေနဲ့မလုံပေးခေါ်ယူပြီးပြန်ခွင့်မပေးဘဲအရမခိုင်းစေခံရကြောင်းခိုင်းစေခံရသူတွေကဒီလာပိုင်းတွေအတွင်းမှာပဲပြောဆိုကြတာပါ။ဒီလိုလိန်ညာခိုင်းစေမှုတွေမှာလူကုန်ကူးခံရသူတွေကိုကယ်တင်ရေးအတွက်ဟောင်ကောင်မှာပြီးခဲ့တဲ့ကြာသပတေးနေ့ကအထူးအဖွဲ့တစ်ခုကိုအာဏာပိုင်တို့ဖွဲ့စည်းခဲ့တာပါရဲထံအကူအညီတောင်းခံမှု36ခုစလုံးနီးပါးဟာအလိန်အညာအလုပ်တွေနဲ့ဆက်ဆက်ကြောင်းဟောင်ကောင်ရဲတပ်ဖွဲ့ရဲ့ရာဇဝတ်ကိုင်များဆိုင်ရာဘူရိုအကြီးတန်းရဲမှူးတိုနီဟိုကပြောပါရယ်ပြည်ပမှာဖြစ်နိုင်ခြေမရှိတဲ့အလုပ်တွေကိုလက်ခံလာစေရေးဟောင်ကောင်ဒေသခံတွေကိုလိန်လဲနေသူလို့တန်တရားနဲ့အမျိုးသား၃ဦးနဲ့အမျိုးသမီး၂ဦးကိုဖမ်းဆီးထားကြောင်းလည်းရဲမှူးဟိုကတနင်္ဂနွေနေ့မှာပြောပါရယ်မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတို့မှာလိန်ညာခံရသူ22ဦးရှိနေစေဖြစ်ကြောင်းယုံကြည်ထားကြောင်းနဲ့ဒီတဲက9ဦးကတော့သူတို့မိသားစုတွေဒါမှမဟုတ်ဟောင်ကောင်ရဲကိုလည်းဆက်သွယ်မှုမရှိဘူးလို့ရဲမှူးဟိုကပြောပါရယ်။လှည့်ဖျားခံရသူတွေကိုလိန်ရင်လက်မှတ်ပေးပြည်ပကိုခေါ်ယူပြီးလေစိတ်ရောက်ချိန်မှာသူတို့တဲကအများစုရဲ့နိုင်ငံကူးလက်မှတ်တွေကိုသိမ်းယူကြောင်းဒီနောက်မှာတော့တခြားလူတွေကိုလိန်ညာတဲ့လုပ်ငန်းတွေမှာအရမခိုင်းစေခံရကြောင်းသူကပြောပါရယ်။မြန်မာနိုင်ငံကရင်ပြည်နယ်ထဲမှာဟောင်ကောင်တူတလားလောက်ပိတ်မိနေခဲ့ပြီးသူ့မိသားစုကအကူအညီတောင်းခံခဲ့ကြောင်းလဲဟောင်ကောင် DAP ပါတီကနိုင်ငံရေးသမားတွေကတနင်္ဂနွေနေ့မှာသတင်းထုတ်တွေကိုပြောပါရယ်